ညီမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေတို့အကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွေမှာတော့ဝါသွားခုတ်တဲ့ချောင်းတူရွာသားတအူဒီကနေ့မနက်ပိုင်းတော့ကမြေမြုံမိုင်းနင်းမီလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့တော့ကလည်းဘူးတီတော်မြို့နယ်ဆိုင်းတင်ချောင်းဘက်မှာညီမဆစ်တပ်နဲ့အေအေတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက် ောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကျခိုင်းပြည်နယ်ကြောက်တော်မြို့နယ်ချောင်းတူကျေးရွာကားတို့ဒီမနက်ပိုင်းတော့တဲ့ဝါခုတ်သွားရမှာမြေမြုပ်ပိုင်းမြင်းမိလို့ထိခိုက်တန်ရာရရှိခဲ့ပြီးကြောက်တော်စေယုံမှာစေကူတမှုခံယူနေရတယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါတယ်။
ဝါခုတ်သွားရမှာတပ်ပြန်ရောက်တဲ့ညာဝါခင်းမြို့မှာတည်တော့တာသူရှင်းလို့ရှင်းတော့ဒီတဲ့အရှင်နေရတော့ဒီပိုင်းချဲရမှာနေထိုင်မျိုးတော့မရှိပါဘူးဒါပေမဲ့တော်တော်ပတိစ်တာတော့မရပါဘူး။မိုင်းတော့ဒီခုထောင်တာတော့မသိဘူးသူတို့မင်းသားစုတူလည်းမသိဘူးခဲ့တာတော့
မြေမြုပ်မိုင်းပောက်ပွဲထိမှန်ခဲ့လို့တန်ရာရရှိသူကတော့ချောင်းလူရွာသားမောင်ကျော်နိုင်စိုးအသက်23နှစ်ဖြစ်ပြီးလက်ရှိဆေးရုံမှာဆေးကုသမှုခံယူနေရတာပါ။ဒီမြေမြုပ်မိုင်းပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာစခန်းမှုဆွေးလွင်ကအခုလိုပြောပါတယ
်။ဟုတ်တာတော့ဟုတ်တယ်။ကျွန်တော်ကအဲ့ဒီဖြစ်စဉ်ကြတော့သူနာကြောက်တော်ရှင်းအောင်ရောက်လာတယ်ဆိုတာတော့ပဲကျွန်တော်ကသိတာကို။ကျွန်တော်ကလည်းပြောမှအဲ့ဒီဖြစ်စဉ်ကတော့နိုင်ငံနဲ့ရောက်လာလို့ကျွန်တော်ကသွားကြည့်ကြပဲရှိတယ်။ကျန်တဲ့ဇက်လမ်းကြတော့ကျွန်တော်မသိဘူး
။မိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်သားနဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးပယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာအတိမပြုတ်နိုင်ဘူးလို့ချောင်းသူကြေးရွာသားတွေကပြောပါတယ်။ကျောက်တော်မြို့နယ်မှာမေလ23ရက်နေ့ကလည်းတောင်မင်္ဂလာကျေးရွာအုပ်စုမပြောချောင်းကျေးရွာကရွာသားတို့မြေမြုပ်မိုင်းပောက်ကွဲသိမှန်လို့ထိခိုက်တန်ရာရရှိခဲ့ပါတယ်။လက်ရှိဒီခိုင်ပြည်နယ်တွင်မြမသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့အကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့နှစ်ဖက်ထိခိုက်တေကြီးမှုတွေပြင်အရသာထိခိုက်တေကြီးမှုတွေကလည်းတိုးလာနေပါတယ်။မရိကဗုဒ္ဓတော်မြို့နယ်ဆိုင်းတင်ချောင်းရှိဘက်ဒေသမှာမြမစစ်တပ်နဲ့အေအေရခိုင်အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာသမတော်ဘက်က20ဦးခန့်ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီစိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့လည်းသမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မှဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်။မင်းကတော့ကျွန်တော်ကိုခုံရုံးလေးကနာမှာဖြစ်တယ်။ခုံရုံးလေးကတော့ဒီနေ့ဝင်ပြီးတာပေါ့။အဲ့တည်းမှာတော့တိုက်ပွဲဖြစ်ပါလာပြီပါတယ်။ဒီအချိန်ကြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုရှိတယ်။ကျွန်တော်ဒီကကအလောင်းရတယ်လို့ရှိတယ်။ဟိုဘက်ကလည်းထိခိုက်ကြဆုံးမှုရှိတယ
်။ဘုရားတော်မြို့နယ်စန်းနေချောင်းရှိဘက်ဒေသမှာသမတော်နဲ့ဖွဲ့ကြတိုက်ပွဲမကြာခဏဖြစ်ပွားနေတာကြောင့်ပြင်းချောင်းမင်းလာကန်စားတဲ့ရွာရ900ကစစ်ပေးတိတ်ဆောင်နေရစဲလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရှိကပြောပါတယ
်။ကျွန်တော်တို့ဒီပြင်းချောင်းပါမယ်မင်းလာကန်ပါမယ်နောက်ပြီးတော့ဒီရေမားချောင်းပေါ့အဲဒီစိုင်းရင်ချောင်းထိမှရှိတဲ့နေရာတွေကဒီလိုကကြာနေပြီဆိုရရင်ပုံပြနေတာကြာနေရင်ဒီလိုကတစ်ခေါက်ဖြစ်တယ်အဲဒီဒီလိုကတည်နေကြတယ်ဆယ်လို့ရှိရင်ဝါရနေတော့လို့ရှိတယ်မိစ်တဲ့ရော်တွေကိုပြေးတော့ကြတယ်
တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကိုဆက်သွယ်ချက်ပေးမယ်ဆက်သွယ်လို့မရဖြစ်ပါဘူး။ဒီနေ့ပိုင်းမေလ22ရက်နေ့မှာလည်းမြောက်ဦးမြို့နယ်ဝေတာလင်ရွာကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်ရွာသား300ကျော်ဟာပစုံဖြေကျေးရွာဘက်ကိုစစ်ပီးသိမ်းဆောင်နေရပါတယ်။ဒီနေ့စံကဆလို့မေလအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအချိန်300လောက်ရှိခဲ့ပြီလို့အေအေကကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်စစ်ပွဲနဲ့မသက်ဆိုင်တဲ့အရသားတွေထိခိုက်ဒေဆုံးမှုတွေများပြားလာတယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရွာသား400ကျော်ဟာလည်းစစ်ပေးသိမ်းရှောင်နေရပါတယ်။လက်ရှိမိုးရွာတွေရောက်တော့မှမို့ရာကြီးမိုးကတဲနဲ့တာနေထိုင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေဟာရာသီဥတုကံကြောင့်အတိဒုက္ခရောက်နေကြတယ်လို့လည်းစစ်ရှောင်ကူညီပေးရေးကော်မတီတွေကပြောပါတယ်ခင်ဗျာ။